အမေရိကန်ပြည်ထောင်စုကိုလာမဲ့နိုင်ငံတကာခီးသွားရေးပေါ်ကိုဗစ်ရောဂါပိုးစမ်းသပ်စစ်ဆေးမှုတွေတိုးမြင့်မှုသမ္မတဂျိုးဘိုင်ဒန်ကြေညာပေးနေမှာကြေညာလိုက်ပါတယ်ဒီနှစ်ဆောင်ရသည်အမေရိကန်မှာကိုဗစ်ကပ်ရောဂါကိုရင်ဆိုင်ဖြေရှင်းမဲ့အစီအစဉ်ကိုလည်းသမ္မတကချပြခဲ့တာပါ
And it doesn't include shutdowns or lockdowns, but widespread vaccinations and boosters and testing a lot more.
ဆိုတာကန့်သက်တာတွေမပါပါဘူး။ဒါပေမဲ့ကာကွယ်ဆေးနဲ့နောက်ထပ်အားပြည့်စေထိုးတဲ့သူတွေပုံများလာဖို့စမ်းသပ်စစ်ဆေးမှုတွေလုပ်ဖို့နဲ့တခြားအစီအစဉ်တွေအများအပြားပါဝင်ပါတယ်လို့ကျန်သာရင်းတွေကအမေရိကန်မျိုးသားကျန်းမာရေးဌာနမှသမ္မတဘိုင်ဒန်ပြောလိုက်တာပါ။စီကန်တေးအရအရင်တုန်းကနိုင်ငံတကာကခီးသွားတွေအမေရိကန်ကိုမလာခင်၃ရက်အလိုမှာကိုဗစ်ရောဂါကင်းရှင်းကြောင်းအထောက်အထားပြသဖို့တတ်မှတ်ထားပေမဲ့အခုအခါ၁ရက်အလိုပြသရမှာဖြစ်ပါတယ်။စီကန်တေးဟာပြပခီးသွားတွေတမကအမေရိကန်နိုင်ငံသားတွေလည်းအကျုံးဝင်မှာဖြစ်ပါတယ်။အမေရိကန်ကအများပြည်သူသွားလာတဲ့နေရာတွေနဲ့လေဆိပ်တွေမှာနှာခေါင်းဆီးတွေမဖြစ်မနေဝတ်ဆင်ကြရမယ့်စီကန်ကိုလည်းဇန်နဝါရီလ၁၈ရက်နေ့ထိတတ်မှတ်ထားတာကိုမတ်လ၁၈ရက်နေ့ထိတက်တန်းတိုးလိုက်ပါတယ်။ Omicron မျိုးကွက်တဲ့ကူးစက်သူအတီးပြူလူနာဒုတိယတစ်ယောက်အမေရိကန်မှာတွေ့ရှိခဲ့တဲ့ကြာသပတေးနေ့မှာပဲသမ္မတကစီကန်တတိထုတ်ပြန်လိုက်တာပါ။သမ္မတဘိုင်ဒန်ရဲ့ကိုဗစ်ကပ်ရောဂါတပ်ဖြည့်ရေးစီစဉ်မှာတော့ကာကွယ်ဆေးမထိုးရသေးတဲ့အမေရိကန်တန်60ကာကွယ်ဆေးထိုးနှံမှုနဲ့ကာကွယ်ဆေးအပြည့်ထိုးထားတဲ့တန်100လောက်ကိုလည်းအားပြည့်စေနောက်တစ်လုံးထပ်ထိုးဖို့တွေလည်းပါဝင်ပါတယ်။